ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေဟာအပြစ်မဲ့ပြည်သူတွေကိုထိခိုက်တယ်လို့ပဲနိုင်ငံရဲ့အချုပ်အခြာအာဏာတည်ငြိမ်အေးချမ်းမှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထိခိုက်စေတာကြောင့်လွှတ်တော်ကဆိုရင်ကြောင်းအရေးကြီးအဆိုတရက်တင်သွင်းခဲ့ပါတယ်။ဒီလိုတင်သွင်းတာကိုကောက်ကွက်သူမရှိအတီးပြုခဲ့ပြီးတော့လာမယ့်ရက်တွေအတွင်းမှာဆွေးနွေးသွားဖို့ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေဟာဒီလ20ရက်နေ့ကစတင်ခဲ့ပြီးဒီကနေ့ထိလည်းတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေတဲ့အချိန်မှာပြည်သူ့လွှတ်တော်မှအခုလိုအရေးကြီးအဆိုတင်သွင်းခဲ့တာဖြစ်ပါတယ်ဒီအရေးကြီးဆိုကိုမန္တလေးတိုင်းဒေသကြီးမေတီလာမြို့နယ်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမောင်သိန်းကအခုလိုတင်ပြခဲ့ပါတယ
်ရှမ်းပြည်အရှေ့မြောက်ဒေသတိန်ဒီကွက်ခိုင်မူးဆဲနမ်ခမ်းနမ်ကျူနဲ့15မိုင်ကုံသွေးရေးစုံတို့တွင် KIA MNDAA နှင့် TNLA ဦးပေါင်းအဖွဲ့တို့မှရည်ရွယ်ကြီးရှိရှိပြစ်ခတ်မိုင်းထောင်မှုဖျက်ဆီးမှုဘုံခွဲမှုများကြောင့်အပြစ်မဲ့ပြည်သူများသေခြင်းတန်ရာရခြင်းအိုးအိမ်ဆွန့်ခွာစစ်ပြေးဒုက္ခတွေပွားရောက်ခြင်းနှင့်နိုင်ငံ၏အချုပ်အခြာတည်မြဲမှုတရားဥပဒေစိုးမိုးရေးနှင့်တည်ငြိမ်အေးချမ်းမှုနှင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တို့အားထိခိုက်စေခြင်းတို့ကိုလွတ်တော်မှစိုးရင်ကြောင်းအရေးကြီးအဆိုတင်သွင်းသွားမှာဖြစ်ပါတယ်
။ဒေါက်တာမောင်သိန်းရဲ့တင်ပြချက်မှာကိုရကြဖြစ်ပွားနေတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပြည်သူတွေထိခိုက်သေးဆုံးတာ၊အိုးအိမ်ပြောင်းရွှေ့ရတာ၊လမ်းတံတားတွေပျက်စီးတာ၊စရာတွေကိုကိန်းကနန်းတွေရုပ်ပုံတွေနဲ့တကွတင်ပြခဲ့တာဖြစ်ပါတယ်။ဒီအဆိုကိုဆက်လက်ဆွေးနွေးဖို့တင့်မတဲ့မဲခွဲရမှာတော့ကန့်ကွက်သူမရှိပဲအတီးပြုတ်ခဲ့တယ်လို့ပါဝင်ဆွေးနွေးမဲ့သူတွေကိုဒီလ30ရက်နေ့နောက်ဆုံးထားပြီးစီရင်ပေးဖို့ကိုလည်းဖိတ်ခေါ်ခဲ့ပါတယ်။ပြည်သူ့လွှတ်တော်မှာဒီလိုဆွေးနွေးဆုံးဖြတ်လိုက်တဲ့အပေါ်မှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအစဉ်တစိုက်ပါဝင်ခဲ့တဲ့စီလုံးညင်ညူရေးနဲ့ဒီမိုကရေစီပါတီတချင်းပြည်နယ်ဥက္ကဋ္ဌဦးခက်ထိန်နံကအခုလိုတုံ့သက်ပါတယ်
။ဘေးအဖွဲ့သီးမဆိုဘေးတိုင်းသားလူမျိုးမဆိုဒီပါဒါမဆိုဒီဒေတာမဆိုမြန်မာနိုင်ငံမှာအမင်းသဘောထားကသဘောထားမရှိတာလွတ်လပ်ရေးရပြီးကလေးကဖြစ်တဲ့အတွက်ကြောင့်ဒါမတူညီတဲ့အနေအထားကိုဒီနေ့ငြိမ်းချမ်းရေးလုပ်ကြတယ်အမျိုးသားပြန်လည်ရင်ကြားစေရေးလုပ်ကြတယ်တရားဥပဒေစိုးမိုးရေးပြန်ပြီးလုပ်ကြတယ်ဆိုတာကတော့ဒီသဘောထားတွေအားလုံးတူညီတဲ့လမ်းကြောင်းပေါ်ကိုရောက်အောင်ဆိုတဲ့အနေအထားကိုဒီနေ့ကြိုးစားနေတာဖြစ်တယ်လို့ဖြေလိုပါတယ်
တရင်သားလက်နက်ကိုင်မဟာမိတ်အဖွဲ့တွေဘက်ကတော့သူတို့ဒေသတွေကိုတက်မတော်ကထိုးစစ်ဆင်တိုက်ခိုက်တာကြောင့်အခုလိုပူပေါင်းပြီးပြန်လည်တိုက်ခိုက်ရတာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဦးခက်ထိန်နံကငင်းချင်းရေးလုပ်ငန်းစဉ်ကိုဆောင်ရွက်ရမှာနှစ်ဖက်အပေးအယူရှိဖို့လိုအပ်ကြောင်းသူ့အမြင်ကိုအခုလိုဆက်ပြောပါတယ်
။ဒီမရရန်ဖြစ်ရင်တော့မှနှစ်ဖက်ကပြန်ပြီးဆွေးနွေးပြီးမှနှစ်ဖက်စလုံးကအပေးအယူအလျှော့အတင်းတွေလုံးမှပြန်လည်ပေါင်းစပ်နိုင်တဲ့ဟာဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးတန်းရေးဒီရေးနဲ့ပတ်သက်တာယူရေးနဲ့ဗဒါရေးနဲ့သူ့ဒေသအရေးတွေနဲ့ပတ်သက်တဲ့ကိစ္စကတော့ဆွေးနွေးတာကိုရမှာဆွေးနွေးတဲ့နေရာမှာအပြည့်အယူအစော့အတင်း compromise အနေနဲ့တော့ဖို့လိုအပ်တယ်လို့ကျွန်တော်ကအဲ့လိုမြင်ပါတယ်
မျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘဟုဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ကရှမ်းပြည်နယ်အရှေ့မြောက်ဒေသကလက်နက်ကင်ပြည်ပခါတွေခြုံငိမ့်ဖို့အတွက်အစိုးရရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ဖို့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုအမြန်လက်မှတ်ရေးထိုးပြီးတိုက်ခိုက်မှုတွေရက်စဲဖို့အတွက်ကြေညာချက်ထုတ်ပြန်ထားပါတယ်ဒီကြေညာချက်အပေါ်မှာတော့ TNLA ခေါ်ပလောင်တပ်ဖွဲ့က27ရာစုပင်လုံးညီလာခံနဲ့ MCA မှာပါဝင်ဖို့ကမ်းလှမ်းခဲ့ပေမဲ့တပ်မတော်ကလက်မခံတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်